ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနယ်တိပွားမြို့နယ်အတွင်းမှာတိုင်းဒေသလက်နက်ကင်တပ်တွေအကြားတိုက်ပွဲတွေပုံမူပြင်းထန်လာနေတာကြောင့်ဒေသခံရွာသားတွေဟာတိပွားနယ်ကြောင်မဲမြို့တွေမှာတိမ်းရှောင်နေကြရပါတယ်။ဒီအပိုင်းတွင်ကြောင်မဲမြို့မှာစစ်ပြေးဒုက္ခတွေခမန်းကြီး2000ကျော်လောက်ရောက်ရှိနေပြီးတိပွားမြို့မှာတော့400ကျော်လောက်ရောက်လာကြတယ်လို့ကူညီအရေးဆောင်ရွက်နေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရှမ်းပြည်နယ်ကစစ်ပြေးဒုက္ခတွေအခြေအနေကိုတော့ကိုတန်းညုံကပြောပြပေးမှာပါခင်ဗျာ။
တီဘောမျိုးနယ်နဲ့ကြောင်မဲမျိုးနယ်အဆက်ဒေသမှာ TNL တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲဟာရက်သည်နှစ်ပတ်ကျော်ကြာလာပြီဖြစ်ပါတယ်။အချိန်ကြာလာသလိုပဲတိုက်ပွဲလည်းပိုပြီးတော့ပြင်းထန်လာတာမို့စစ်ဘေးလွတ်အောင်ထွက်ပြေးနေကြတဲ့ဒုက္ခသည်တွေပိုများလာနေပါတယ်။ဒီနေ့ဇန်နဝါရီလ25ရက်နေ့အထိဒီတိုင်းဒေသလက်နက်ကိုင်ကြားမှာတိုက်ပွဲဖြစ်ပွားနေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကြောင်မဲမျိုးကဦးဆိုင်ပူက view ကိုပြောပါတယ
်။အခုလည်းဖြစ်နေတယ်ပေါ့ဗျာ။အခုကဒီဘောနားမှာဖြစ်နေတယ်။မနေ့ကနဲ့ဒီနေ့ကတော့ဒီဘောနားမှာဖြစ်နေတယ်။အဲပြီးခဲ့တဲ့5ရက်လောက်ကတော့ရေကူးရွာမှာတောက်ဆက်ဖြစ်နေ။ရေကူးရွာရဲ့တဝိုက်ပေါ့။အဲ့ဒါ5ရက်ဆက်တိုက်ပေါ့။ကြားထဲမှာကတော့တရက်နာလာသေးတယ်။တိုက်ပွဲဖြစ်တာတကယ်အကြီးကျယ်ပေါ့နော်။ဒါတက်ကြီးနဲ့ထူပြီးမှအဖြစ်လာတဲ့အတိုင်းသားလို့
အခုလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်တောင်မဲမြို့ပေါ်မှာစစ်ဘေးဒုက္ခတွေ2500ကျော်လောက်ရောက်ရှိခိုးလုံနေတယ်လို့လည်းပြောပါတယ
်2500ဝန်းကျင်လောက်တော့ရှိလိမ့်မယ်စုစုပေါင်းကိုကဒီပေါ်နဲ့ကြောင်မဲကြားရွာတွေဆိုရင်အခုလိုပြေးကြတာဟုတ်နော်အဲရေပူဖက်ကဆိုရင်ပေါ်ကျူဖျားမှတန်းနေကြတယ်ပေါ်ဒီပေါ်ထဲမှာတန်းနေကြတယ်အဲရေပူရဲ့ဒီဖက်ဆိုရင်တော့ကြောင်မဲဖက်ကိုပြေးလာကြတယ
်စစ်ဘေးဒုက္ခတွေဟာကြောင်မဲမြို့ပေါ်ကဖုံးရင်းကြောင်နဲ့နီးစပ်ရမိတ်ဆွေတွေဆွေမျိုးတွေစီမှာခိုးလုံနေရတာဖြစ်ပါတယ်လနဲ့ကန်တက်တွေကတိုက်ပွဲဖြစ်ပွားမဲ့အခြေအနေရှိလို့ရှင်ရွာသားတွေကိုတင်းချောင်ခိုင်းတာမျိုးရှိသလိုဒေသခံတွေကလည်းစားနပ်အခါတွေကိုပါတည်ယူတင်းချောင်လာတာကြောင့်လောလောဆယ်မှာတော့ရိတ်ခအခက်အခဲမရှိဘူးလို့ဦးဆိုင်ပူကပြောပါတယ်။တီဘောဘက်မှာတော့စီပြေဒုက္ခသည်တွေဟာဘောကျူဖျားတာနာ2500ကျောင်းတိုင်နဲ့မိတ်ဆွေတွေဆွေမျိုးတွေစီမှာတင်းချောင်နေကြရပါတယ်။လက်ရှိတီဘောဘက်ကအခြေအနေကိုတော့စစ်ပြေးလာသူတွေကိုအကူအညီပေးနေတဲ့2020ရွေးကောက်ပွဲအနိုင်ရတီဘောမျိုးနယ်ပြည်နယ်လွှတ်တော်ကုလေနမ်မွန်မွန်ပေါင်းကခုလိုပြောပါတယ
်။နေ့တိုင်းတော့ချနေတာပဲအတန်ထိချာနေရတာမြို့ထဲမှာနေကြတာမှာသိချောင်တွေလည်းတိုးတယ်အဲပေါ်ကျူမှာ429ရောက်ရှင်အဲ့ဒီ2500တော့80ကျော်ပဲရှိရရှင်အဲစားရေးတောက်ရေးတွေကလူမှုရေးဟိုပလာစတာအဖွဲ့တွေလည်းလာစုတယ
်အရင်ကလေးကလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေတုပ်ပေးနေတဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC နဲ့ကုလသမဂ္ဂရဲ့ Save the Children အဖွဲ့တွေကအခုအကူအညီပေးနေပါတယ်ရှမ်းမြေတောင်ပိုင်းမိုင်းကန်မြို့နယ်အတွင်းမှာလည်းTNL တောက်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းကူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေကြားမှာတိုက်ပွဲဖြစ်နေပြီးတော့စစ်ပြေးဒုက္ခသည်2000ကျော်မိုင်းကန်မြို့ပေါ်မှာတင်းရှောင်ခိုးလုံနေရပါတယ်ခင်ဗျာ